ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့မနေ့ညနေပိုင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။မနေ့ကညနေပိုင်းမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့နန်းခမ်းမြို့နယ်ဟတ်ဟင်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရန်နဲ့ချီတဲ့ရွာသားတွေလည်းတရုတ်နယ်ဇာဖက်ကိုတင်းရှောင်ထွက်ပြေးနေရတာပါ။နန်းခမ်းမြို့နယ်ဘက်မှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပေမဲ့ထိခိုက်မှုနဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ပြောခွေရပုံမှုဆိုင်ခန်းဆိုင်ကပြောပါတယ
်ရှိတာတော့ဖြစ်တယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့အောက်ခြေတက်ကြတော့တည်င်းမတက်သေးခင်ဗျာ
တိုက်ပွဲဖြစ်ပွားရဟတ်ဟင်ကျေးရွာသားတွေဟာနိစက်ရတရုတ်နယ်ဇာဘက်ကိုတင်းရှောင်နေရတယ်လို့ဒေသခံရွာသားတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရှမ်းတန်းတော်စစ်သတင်းဌာနအက်ဒီတာနန်းဟုံကအခုလိုပြောပါတယ်
ကျင်းရတာကဝမ်ဟတ်ဟင်းဆိုတဲ့ရွာပေါ့နော်အဲရွာကနမ်ခမ်းမြို့နယ်ထဲမှာအဲရွာတေးရတာတရုတ်ထဲတေးကြတယ်ရွာသားတွေဝင်ထွက်သွားလာတဲ့နေဆအပေါက်ပေါ့နော်နေဆမှာရှိကြတယ်အဲရွာကရွာသားဦးကြီးကတရားကျော်တဲ့တရုတ်ထဲတေးတာကဒီမှာတော့ဘာမှထပ်မရှားမိဘူးလို့ပြေးတဲ့လူတွေလည်းနေရပြန်ကြပြီလို့ပြောတယ်ရှင်။
တိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာတရုတ်နယ်စပ်နဲ့နီးကပ်နေတာကြောင့်တရုတ်စစ်တပ်ဘက်ကလည်းနယ်စပ်ဘက်မှာလုံခြုံရေးယူထားပြီးစီရေလှုပ်ရှားမှုတွေရှိနေတယ်လို့နယ်စပ်ဒေသခံတွေကပြောပါတယ်။နန်းခမ်းမြို့နယ်ဖက်တိုက်ပွဲဖြစ်စဉ်ကိုသိရှိဖို့တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်နန်းခမ်းမြို့နယ်ဘက်မှတပ်မတော်ဘက်ကနေအင်အားတိုးချဲ့လာတယ်လို့ RCSS SSA ပြောခွေရဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါတယ်
။နေဆိုင်လိုထက်ရှိနေတာ400ကျော်900မိပါလောက်တော့ရှိပြီလို့အဲ့လိုကြားပြရတယ်ဗျ။တိုက်ပွဲလျှောက်လို့ပြီးတော့ပြည်သူလူထုတွေလမ်းကြောက်ရွံ့ပြီးထွက်ပြေးရတာတို့ပြီးတော့ရွေးကွပွဲနဲ့နီးလာတာတို့ဒီငြိမ်ဖြစ်တာတို့အင်းတော်ဒီသူရွေးရှိတော့ဘောနော်
တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်ပြီးခဲ့တဲ့မလ25ရက်နေ့မှာရှမ်းပြည်နယ်ရှိပိုင်းမိုင်းတုံမြို့နယ်တွင် RCSS SSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာသမ္မတတို့ကြားတိုက်ပွဲဖြစ်ပွားခဲ့သလိုဖေဖော်ဝါရီလ28ရက်နေ့ကနေမလ3ရက်နေ့ထိရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်ကြည်တီနဲ့မိုင်းနာမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလတွင်23ရာစုပင်လုံခေါ်ပြည်ထောင်စုငင်းချာရေးညီလာခံကျင်းပဖို့အစိုးရသမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီမှုရရှိပြီးဖြစ်ပါတယ်RCSS SSA အနေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတက်ရောက်မှဖြစ်ပြီးတတ်နိုင်တဲ့နီလာနဲ့နိုင်ငံရေးဆွေးနွေးသွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါတယ်မြန်မာတပ်မတော်အနေနဲ့ရှမ်းပြည်နယ်ဘက်မှာအပြည့်အကျညာထားတယ်လို့ဆိုပေမဲ့တန်းပလောင် CNL အဖွဲ့နဲ့အစင်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ကချင်လွတ်လပ်ရေးဖွဲ့ KNA ကိုကတာဖွဲ့တို့နဲ့လည်းမကြာခဏတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်